မြန်မာနိုင်ငံနဲ့က RFI တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တံတွေထုတ်လွှင့်ရမယ့်အလှည့်ရောက်လာပြန်ပါပြီ။ဒီတစ်ပတ်မှာတော့ရန်ကုန်တိုင်းမော်ဘီမြောင်းနဂါတာယေကျော်စက်ရုံတစ်ခုကအလုပ်သမားတွေမကြာခဏအလုပ်ထုတ်ခံနေရတဲ့အကြောင်းပြောပြတာကိုအရင်ဆုံးတင်ပြပေးပါမယ်
။မော်ဘီမြို့နယ်မြောင်းနဂါစက်မှုဆုံးမှာရှိတဲ့စုံမုံခိုင်တာယေကျော်စက်ရုံကပါခင်ဗျာ။အလုပ်သမားဥပဒေအရပေါ့နော်အလုပ်သမားတယောက်ကိုအလုပ်ထုတ်မယ်ဆိုရင်ကျွန်တော်ဆိုတင်ပြီးတော့နှုတ်တက်ပေးပြီးတော့မှဒါကအလုပ်ကနေထုတ်ပေးခွင့်ရှိတယ်လေ။အဲ့ဒီလိုလည်းမဟုတ်ဘဲနဲ့အလုပ်လုပ်နေတဲ့လုပ်ငန်းခွင်မှာလာပြီးအလုပ်သမား၄ယောက်ကိုထုတ်ခံရမှာလေဗျ။လုတ်တက်ကလေးရလာတာနဲ့အဲ့ဒီလိုကြည့်ပဲအလုတ်တွေကြည့်ပဲခဏခဏထုတ်တယ်။ရှင်းမှလည်းအလုတ်ကမ40ကျော်လောက်ကတိုင်ပူးထားတယ်။မြို့နယ်အဆင့်ထိဘာမှလုံပေးရတဲ့အတွက်အလုတ်ကမတွေကပြတ်လက်ခဲ့တယ်ပေါ့နော်။အခုအဆုတ်ကနဲ့၄ယောက်လည်းကြာကျွန်တော်ကိုယ်တိုင်ပါဝင်ပြီးတော့ဒီလုတ်ကမတွေရဲ့နေနာမှုရောကြီးပေါ့နော်။ဒီမြို့နယ်ရုံးကိုစပြီးတိုင်ကြပါတယ်ခင်ဗျာ။တိုင်တဲ့အခါမှာကျတော့ကျွန်တော်တို့တကယ်အလုတ်ထုတ်လိုက်တဲ့လူကလည်းမကားပဲနဲ့စိတ်လုံးမှလည်းတခါမှမတွေ့ဘူးတဲ့။ဥစိန်ဆောင်ဆိုတဲ့လူကသူကမန်နေဂျာပါဆိုပြီးတော့ဝင်လာပြီးတော့ဖြေရှင်းတာမျိုးရှိတယ်။ရန်ကုန်တိုင်းအလုတ်ကမဝန်ကြီးဌာနပေါ့နော်။တိုင်တဲ့အခါကျတော့အလုတ်ပြန်ပြီးတော့လုတ်ဆိုပြီးတော့ပဲဆုံးဖြတ်ချက်ချတယ်။အလုတ်ကမကပြောခွင့်မရဘူး။ဟုံတမာတိကဆုံးဖြတ်တာပါခင်ဗျာ။အလုတ်ကိုထုတ်ခဲ့ပြီးတော့ဒီမှာရောချင်းနေနာကြီးတွေပြေးရပါတော့မယ်လို့ဆိုတော့မှဒါအလုတ်ကမတွေကိုပြန်ပြီးတော့ဆက်နေ
ဆက်ပြီးတင်ပြမှာကလည်းအလုတ်ကမကိစ္စပါ။ထိုင်းနိုင်ငံမဟာချိုင်ကမြန်မာအလုတ်ကမတွေကိုအလုတ်ရှင်ကမြန်မာပြည်ကထုတ်ပေးတဲ့ passport စာအုပ်နဲ့လက်မခံတော့ပဲသူတို့နိုင်ငံကထုတ်ပေးတဲ့အလုတ်ကမမှတ်ပုံတင်ကပ်ပြားနဲ့ပဲလက်ခံမယ်ဆိုတဲ့အတွက်ငွေကုန်ကြေးကျများပြီးအခက်အခဲတွေ့နေကြတဲ့အကြောင်းဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ။
ပတ်သူမြန်မာနိုင်ငံမှာလောက်တာမှဟိုလပိုင်းမှာရှိသေးတယ်ဒီပတ်စုတွေကိုမတော်ရတော့ဘူးပတ်တွေရိုက်ရမယ်ဆိုလို့ဆိုအခုမြန်မာပြည်သားတွေမှာတော်တော်ဒုက္ခရောက်နေတယ်လို့ရုံတရားကို2000လောက်ကျတာပေါ့ထိုင်းရမဟာအကြိုင်မှာများတာပေါ့အမဟာအကြိုင်ခဲလိုက်ပေါ့မှာဆိုအင်းနာကျုပ်ကရုံတော့လူကူရုံဆိုလူသိမ့်နေရှိပြီအခုဆိုပတ်တွေပြန်ရိုက်နေဆိုတော့ဒီပတ်စုရိုက်သွားတဲ့ကောင်းနေလားလောက်ပဲရှိသေးတော့ဟိုဘတ်ရိုက်တော့လည်းတခါ 5-6000 ကုန်မယ်ဆိုသူတို့မှပတ်စုလာလို့တော့လေဟိုကချေငါပြီးတော့လောက်ကြတူးနဲ့ယူပြီးတော့လောက်ကြတယ်ဒီတဲ့တော့ရောက်တာပါရှိအောင်အကျွေးလေပင်ညုံမုံနားကောင်းမှမျိုးကိုပဲရှိတာ
နောက်ထပ်ကြားမှာကတော့အသိခံထားရတဲ့လေတွေပြန်ပေးဖို့တောင်းဆိုလိုက်တဲ့အကြောင်းပါရှမ်းပြည်နယ်အရှိပိုင်းမိုင်းဖြတ်မြို့နယ်မှာနဝတစစ်အစိုးရခေတ်ကမြို့ွက်ဖော်ဖို့ဆိုပြီးတိန်းထားတဲ့လေတွေမှာမြို့ွက်လည်းမဖော်လေလဲပြန်မပေးတဲ့အတွက်မူလပိုင်ရှင်တွေနင့်နာရတယ်လို့ပြောပြထားတာဖြစ်ပါတယ
်ရှမ်းအရှိပိုင်းခွာမိုင်းဖြတ်က1993ကလေးကမြို့နယ်ထွေထွေအရှိုးရဲ့ဦးစီးဌာနမိုင်းချမြို့မြို့ပတိဖို့ဆောင်ရေးစီမံကိန်းနဲ့တိန်းကဖြင့်သူတို့ဆက်ဆက်တိန်းတဲ့အချိန်ကလေ38တသမခွန်ဧကနေအင်းကဆောက်ထားလာတော့၄ငါးအိမ်ပဲရှိရအခုတော့နောက်ပိုင်းမှဆက်လုပ်တဲ့ဟာတော့၁၀အိမ်လောက်ပဲရှိသေးတယ်။မြို့ကအများကြီးပဲဖြင့်အိမ်ကွဲကရွာမကွေးမှာ98ပဘူးရွာမကွေးမှာ98တိန်းတဲ့အချိန်နဲ့ဓမ္မတို့ပတ်စံရောကျေးမယူမနေရဆိုမှထောင်ချမယ်ပြောတယ်ရှင်တချို့ကလည်းပတ်စံယူခဲမိတာပေါ့နော်သူတို့ကညနေ30လုံးလုံးတော့မှအကောင့်ထဲမပေါ်နိုင်ဘူးဆိုတော့ဓမ္မတို့တောင်တူလေဓမ္မလည်းကိုယ့်လေရှိရသားနဲ့ကိုသူများလေတော့ငားလို့ရတယ်ဓမ္မတို့တောင်တူလေဓမ္မလည်းညနေ30ကျော်လုံးလုံးခံခဲ့ရပြီ
ပကိုးတိုင်းမင်းလားမြို့နယ်ထဲမှာနွားစကြက်တွေစီသွားကြောင်းဖို့တာယိုးဖြတ်ခွင့်ပိတ်လိုက်တဲ့အတွက်အခက်အခဲဖြစ်နေတာကိုလည်းနွားမွေးမြူရေးသမားတယောက်ပြောပြလာပါတယ
်မင်းလားမျိုးနယ်ထဲမှာပါတယ်ပန်းတော်တာလို့ခေါ်တယ်တာအပိုင်ကိုခွဲတဲ့အခါကျတော့လေဘရန်ပိုင်လို့ပြောတယ်မင်းလားပိုင်နဲ့ဆက်နေတယ်တာဆိုတော့နေဆက်နှစ်ခုကိုလေဘရန်နဲ့အဆက်နေရာမှာစာထုတ်တယ်နွားမဆွဲဘူးလေဒန်းငွေက5သိန်းထောင်ဒဏ်ကတစ်နှစ်ဆိုတဲ့ညွန်ကြားစာပါပါတယ်ကိုလေဘရန်ပိုင်ကနေထုတ်တာချေးရွာမှာကနွားကိုပဲမွေးပြီးတော့အသက်မွေးအောင်ပြုရတဲ့ရွာလေးရှိတယ်နွားအကောင်ကြီးကတော့60လောက်ရှိတယ်သားမို့ဆုံးပြီးတော့တွားပြီးကမှနွားတွေစားလို့ရတဲ့ကွင်းထဲကိုရောက်တာလေ။ကျန်းတဲ့နေရာကလေတွေစိုက်ထားတယ်။ပေါင်းတက်ဆေးတွေချန်ထားတဲ့အတွက်နွားတွေစားစရာဘာမှမရှိဘူး။အဲ့တော့နွားစားလို့ရတဲ့နေရာရောက်အောင်တွားဖို့ဆိုတာကအဲ့တာကွားနေမောင်းမှပဲတွားလို့ရတယ်။ကျင်းကအုတ်ချုပ်ကြီးရလည်းပဲအဲ့ဒီအပေါ်မှာပေးပဲညာမှာရှိနေတဲ့မြေတွေကိုဖော်တော့မပေးနိုင်ပါဘူးတဲ့။အဲ့ဒါတွေကပုံစံခွန်ထုတ်ထားတဲ့အတွက်နေသမားတွေကလည်းဖဲပေးမှမဟုတ်ပါဘူးတဲ့။ဒါပေမဲ့တာကောင်းပြောတာကတော့ပေး20ရတော့တာပိုင်ကြီးလို့ပြောပါတယ်။ဒီကျောင်းသားတွေအဆန်ကနေတဲ့ဒုက္ခတွေကိုနိုင်ငံတော်သက်ဆိုင်ရာဌာနတွေလူကြီးပိုင်းနဲ့နေပြီးတော့ရှေ့ပေးနေကြမှာလေခင်ဗျာ
။ AR တိုင်းပန်းတော်တော်ကျောင်းကုန်းအပိုင်မှာအင်းလီလန်ဆွဲထားသူတွေနဲ့ဒေသခံစီးရဲသားတချို့ကြားဖြစ်နေတဲ့ပြဿနာကိုလည်းတင်ပြပါအောင်မယ်
။ကုစုပန်းတော်အပိုင်ကျောင်းကုန်းပိုင်ဒီဘက်ဒီမှာဆိုလို့ရှိရင်အင်းသားကြီးခရံရက်ဆိုရင်သူက၃နှစ်စီမံကိန်းလို့၃နှစ်စီမံကိန်းလို့ဆွဲလိုက်တယ်။အင်းလီ၆နှစ်ပေါ့နော်။ပတ်လည်ရှိတော့အကုန်လုံးလိုက်သိမ်းလုပ်ထားတာပေါ့။တချို့ဆိုလို့ရှိရင်လဲမရှိဘူးဒီတကားလေးပဲလှုပ်စားတယ်အချိန်နဲ့ကြတော့အိုက်တန်ကအလုပ်ကိုမရှာတော့တော်တော်လေးကိုစောင့်နေရတာမရှိဘူးသူကတွေရောက်တာပေါ့နေရာချောင်းမီရလဲကုမ္ပဏီကသိအခုဆိုဘန်းတော်ပိုင်းကျောင်းပေါင်းပိုင်းဆိုရင်ကြားချက်တွေပြ ငါဥကြနာတွေပတ်စံပြပတ်စံပြအဲ့ဒါကြီးလှုပ်နေတာခုနေဇယံထွက်တဲ့အင်းဆိုလို့ရှိရင်ကြည်သူလူလူတူးထားတဲ့ချောင်းတွေပါလက်တွေတွေပါအကုန်ပါသွားတာပေါ့အဲ့ဒါတွေကိုသူကထင်းနေမယ်ဆိုပြီးတော့ငါဥကြနာနဲ့ပေါင်းတယ်ပေါင်းပြီးတော့မှဇယံတွေဆွဲလိုက်တယ်ရှောကြီးခံတယ်ကြားကြီးချတယ်ဒီရဲမှာမရှိလို့ညုံထောင်တဲ့လူကိုလိုက်ဖမ်းတယ်ဒဏ်ငွေရိုက်တယ်ကိုဆိုရင်ရောမှာညုံထောင်စားတဲ့လူလေသူကဖမ်းတာပဲထောင်ကြပဲမှာ6တယ်ဆိုတော့မလုပ်ဝင်တော့ဘူးပေါ့
စကိုင်းတိုင်းကလေးမျိုးတောင်ပပိုင်းရွာတချို့မှာတော့ချောင်းပိတ်နေလို့စိုက်ခင်းတွေပြက်နေရတယ်ဆိုတဲ့အကြောင်းဒေသခံတယောက်ကအခုလို့ပြောပြလာပါတယ
်ကလေးမျိုးနဲ့တောင်ပိတ်6မိုင်9မိုင်လောက်ကွာရွာတွေထူမာရဲ့ဂျီလဲဦးရဲ့ပောက်ခုံရဲ့ပြည့်တဲ့နေ့ကထူမာရေချောင်းကြီးပောက်တာကမြစ်ပေါက်သွားမှာဦးရဲ့မြစ်မပေါက်တော့ဘဲနဲ့ချောင်းကိုပိတ်သွားတာချောင်းကောတော့ကျွန်တော်တို့ရွာတွေဘက်ကိုဖြတ်ဖြတ်ပြီးရက်ရှန်နေနိုင်နေနေပါမြုပ်သွားတယ်ရွာရီအန်တဲ့ကြောင့်လုပ်ပေးဖို့ဆိုပြီးတော့မှတိုက်ဒေသကြီးအစိုးရအဖွဲ့စီမံနဲ့ဖောက်တာဆယ်မျောင်းတဲ့ဒီရင်းမြစ်ကိုတာဝန်ပေးတာရည်စည်းရည်လာကောင်းတီကြီးဖောက်ပေးဖို့ညွှန်ကြားရတာဒီရင်းမြစ်ကသူတို့ကလည်းသူတို့ပေ၄000ပေ၃000ကျော်ဖောက်ပြီးနောက်ထပ်ဆစ်မဖောက်ပဲကားတော့ချောင်းကိုပြန်ပြီးတော့မှတူးရတာအခုအပေးသက်မတူးနိုင်ပဲဖြစ်နေဘိုးရွာကြီးဆန်လာတဲ့အခါကျတော့နှာငယ်ကြောင်ငယ်စိုက်ချင်းတွေကိုရည်ရဆန်ပြီးတော့မှမြုပ်သွားတာပောက်ခုံရဲ့ရည်လဲဦးရဲ့ပါတာဗျစိုက်ချင်းတွေကလေ
မကွေးတိုင်းနမောက်မြို့နယ်မှာကာအိန္ဒြေစော်ကားခံရမှုမှာတရားဥပဒေအရမျှတမှုရလိုတဲ့အကြောင်းပြောပြတာကိုလည်းနားဆင်ကြည့်ပါဦ
းမကွေးတိုင်းနမောက်မြို့နယ်နမောက်မကွေးပြောရဲလမ်းနှစ်ပေပေါ့အဲ့လမ်းနှစ်ပေမှာကျမကလည်းရွာထိတ်မှာပေါ့ဈေးရောက်လာပါအဲ့နာမှာကြက်ချံစပြီးတော့ကြက်မွေးတာပါတရွာရဲတာပဲကျမနဲ့သူနဲ့လည်းရန်ညိုးရန်သာလည်းမရှိပါဘူးသမီးလေးရဲ့အခန်းထဲကိုညတနာကြီးနဲ့နှစ်မိနစ်မှာသူကဝင်လာတာဝင်လာတော့ကျမလည်းမီးမိတ်အိတ်တာပေါ့ကျမအိမ်သားလည်းရှိတယ်ကျမလည်းရှိတယ်သမီးလေးကကုန်းရတိုင်းလေးအခန်းလေးဖွဲထားတာသမီးအခန်းနဲ့ထွက်လာပြီးတော့ရက်တောက်ချင်လို့လာတာပေါ့ကျမကရက်လည်းမရောရက်လည်းမရှိဘူးခင်ဗျဒီလိုလောက်လာကျမသမီးလည်းရှက်ကွဲတယ်ဒီကဥက္ခရရဲ့လေးပါဥက္ခရရဲ့စရေးရဲ့ကျမတို့သားမိနှစ်ယောက်ကသူရဲ့ဒီအမှုနဲ့အရှိဖြစ်မဖြစ်ချင်ဘူးကျွန်တော်ငါးသိန်းစပုံနဲ့ဆိုကျွန်မဒေါသထွက်သွားကျွန်မငွေမလွတ်လောက်တာမဟုတ်ဘူးဥပဒေရှိတဲ့အတိုင်းပဲအလုပ်လုပ်ပါဆိုကျွန်မကိုကြည့်ရမိပါတယ်ကငောက်ပါတယ်ဒါဆိုရင်ကျွန်မစခန်းကိုသွားမယ်ဆိုပြီးစရေးရှာနေကျွန်မတိုင်ထားတဲ့အမှုလွဲစာကိုယူပြီးတော့နတ်မောက်ရဲစခန်းကိုကျွန်မသွားတိုင်ပါတယ်3ရက်9လ2015နေ့မှာကျွန်မသွားတိုင်ပါသွားတိုင်တော့ချက်ချင်းမဲ့သူ့ကိုဖမ်းတယ်အဲ့ဒီနေ့ကနေပြီးတော့30ရက်9လပိုင်း2016ရက်နေ့အထိဆယ်လားချုပ်ပြီးတော့ပြန်လွှတ်လိုက်တယ်အလိုပုံစံနဲ့ဘလို့လွတ်တယ်တော့ကျမနားမလဲဆွဲထားတဲ့ပုံမှာ459 386 511နဲ့သူ့ကိုဆွဲထားတာပါ။ညာငွေမရှိလို့တရားမနိုင်ဖြစ်လဲမှာကျမသမီးရဲ့မျက်နှာမျိုးပြန်လဲပေါ်ထုတ်ပြီးသားတယ
်။ဒီတစ်ပတ် RFA သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေ။သောရရှင်တွေအနေနဲ့ကိုပတ်ဝန်ကြီးကိုလူအဖွဲ့ကြီးကပြုပြင်တဲ့အကြောင်းတွေတရားမျှတမှုနဲ့ဥပဒေစိုးမိုးမှုလိုအပ်နေတာတွေစသဖြင့်အခက်အခဲတွေအကြောင်းစာရေးသားပေးပို့မယ်ဆိုရင် VURMESE barmis@rf.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။